ကချင်ပြည်နယ်ဖားကန့်မြို့နယ်လီရိုလမ်းမကြီးဘေးမှာရှိတဲ့လကားလဝါရွာကစစ်ဘေးဒုက္ခသည်စခန်းအတွင်ဒုက္ခသည်80ကျော်လောက်ကိုဗစ် -19 ရောဂါကူးစက်ခံနေရတယ်လို့စခန်းတာဝန်ရှိသူတဦးက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကိုရဲမွန်ကပြောပြမှာပါရှင
်။ကချင်ပြည်နယ်ဖားကန့်မြို့နယ်လီရိုလမ်းမကြီးတလျှောက်စစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့တိုက်ပွဲတွေဖြစ်နေတာကြောင့်တိုက်ပွဲဖြစ်ရာအနီးအနားရွာတွေကရွာသူရွာသားတွေဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ခွန်ဆိုင်ရွာကထွက်ပြေးလာတဲ့ရွာသား300ကျော်ဟာအနာကလဝါရွာရှိနှစ်ချင်းခရိုင်ဖရားကျောင်းနဲ့ကက်တလစ်ဖရားကျောင်းမှာစက်တင်ဘာလ25ရက်နေ့ကနေကရောက်ရှိခိုးလုံနေကြပါတယ်။သူတို့တွေကမှနှစ်ချင်းခရိုင်ဖရားကျောင်းမှာခိုးလုံနေတဲ့စစ်ပေးဒုက္ခတဲ့200ကျော်ကိုတင်းလာနေကကိုဗစ် -19 ဆေးစစ်ရာမှာလူ80ကျော်မှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့ကြောင်းစကန်တောင်ရှိသူကပြောပါတယ
်။ CDC မှာ CDC ဆမ်းတော့ဗော။စစ်တောင်ရဆမ်းတော့ဗော။မင်းကလာစစ်တဲ့။အာစင်းရစ်တာဒီမှာစစ်တဲ့ခဏရောက်လာရှိတယ်။ပို့စစ်စစ်နေတယ်။ဆရာဆရာမကြီးဆမ်းအဖေစစ်ကြီးမှာဒီလိုဆဲနေပါရင်ဟောတိုင်းရင်ဆဲပြီးရောအလုံးရဲ့စက်ကြီးအရွယ်အကုန်လုံးကိုတောက်ခိုင်းနေတယ်ဒီမှာ။ဒီနေ့ကလည်း
ကက်တလစ်ဖရားကျောင်းကစစ်ဘေးဒုက္ခသည်တွေကိုတော့တင်းလာနေကဆေးစစ်တာမရှိခဲ့ပေမဲ့အရင်အပတ်တွေကစစ်ဆေးစဉ်ကကိုဗစ်အတည်ပြုလူက9ယောက်လောက်တွေ့ရှိထားပါတယ်။စစ်ဘေးဒုက္ခသည်တွေကိုဘာသာရေးအသင်းအဖွဲ့တွေ ICRC နိုင်ငံတကာကျန်းမာရေးအသင်းစရိုက်တွေကကူညီထောက်ပံ့တာတွေရှိပေမဲ့ကိုဗစ် -19 အတည်ပြုလူတွေအတွက်အာဟာရဖြစ်မဲ့အစားအစာနဲ့စေဝါတွေလိုအပ်နေဆဲဖြစ်ပါတယ်။လောလောဆယ်မှာတော့ကိုဗစ် -19 လူတွေတက်တာမှနေရပြန်နိုင်ကြမယ့်အခြေအနေရှိတယ်လို့ယာယီဒုက္ခသည်စခန်းတာဝန်ခံကပြောပါတယ်
။ကျန်နေရမရတဲ့ဘတ်တော်ဒီကိုစီနာရဲ့ဘတ်တော်ဆောင်ကြည့်ဒီမှာလူရဲ့နည်းနည်းပပတက်လာစစ်တာပြီးရှင်တော့ကျန်ကျန်တယ်လို့အစီအစဉ်လို့ရှိတယ်
။ဖားကန်းမြို့နယ်ဒီလိုလမ်းတစ်လျှောက်မှာပြီးခဲ့တဲ့စက်တင်ဘာနောက်ဆုံးပတ်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။တနင်္လာနေ့ကလည်းလဝါရွာအနီးမှာမိုင်းခွဲတိုက်ခိုက်တာနှစ်ကြိမ်ဖြစ်ခဲ့ပြီးကြောင်းလည်းဒေသခံတို့ကအခုလိုပြောပါတယ်
။ဒါကတော့ဒီသူတို့ဒီကရှိသွားတဲ့ဟာကိုဒီအချင်းကြီးနဲ့ဒီပြည်ရဲ့အဖွဲ့ကအဲ့ဒါခွဲတာဒါပဲရှိတယ်တခြားတိုက်ပွဲတော့မရှိပါဘူးအဲခွဲတော့ကဒီဘူပေါင်းနဲ့ဒီလိုပုံစံကြောင့်ရှာနောက်ပြီးမှဘဝနဲ့ကံပုံးကြားတခြားခဲ့တာပဲ
တချို့သတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်ကကားအစီ40လောက်ပါတဲ့ရှင်နန်းကို KIA ကမိုင်းခွဲပြီးကြားဖြတ်တိုက်ခိုက်ခဲ့ကြောင်းဖော်ပြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဘက်မှာလည်းစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြတိုက်ပွဲဖြစ်နေတာသုံးရက်သက်တိုက်ရှိပြီလို့မွန်ဂိုဒေသခံကပြောပါလေ
။တမရရပြီးတော့ပုံစံတော့ဖြစ်တော့ဘောနော။တမရရမမြတ်ဘော။ပုံစံတော့လက်မပြေတော့ကြီးကြတာဘောနော။အဲမွန်ဂိုကြီးကြတယ်။ဖာလူရင်ထောင်းနေကြတော့။အဲတမရရလက်လက်ကြီးနိုင်ကြတော့သူကပြင်းလုံးတော့ပြတာသူကလုံးနဲ့ဆက်တော့ပြင်းနိုင်တာမဟုတ်ဘူး။အဲတော့ကြတယ်။တမရဘော။တမရမြ။အဲမမြတော့ဘယ်မှကြောက်ကြတော့။တမိုင်းမနိုင်တော့လို့ပြောပါမော။ကိုယ်ကဘလို့မှာဒီနောက်ကမှာခုနမုန်းကြီးတမောကနော်ဒီအတမိုင်းပေါ်တော့ပဲအဲခုလည်းလေးပြင်းနေတော့မှာ
မင်းကနေခင်း2နာရီခွဲလောက်ကပြောပြတာဖြစ်ပါတယ် MNDAA ကိုကန်တပ်ဖွဲ့ရဲ့ကြံကြားရေးဌာနကတော့တိုက်ပွဲဖြစ်တယ်ဆိုတာသိရပေမဲ့သတင်းအတိအကျမရသေးကြောင်း VOA ရဲ့အမေကို Messenger ကနေဖြည့်ဆို့ပါတယ် MNDAA ကိုကန်တပ်ဖွဲ့ရဲ့ကြံကြားရေးဌာနလူမှုကွန်ရက်ဆန်နဲ့နာမှာတော့မွန်ကိုရှိသူတို့အခြေစိုက်စခန်းကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းနဲ့ဒီရပိုင်းအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေကြောင်းလည်းဖော်ပြထားပါတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလောလောဆယ်အထိထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။